နယ်သာလန်နိုင်ငံကတူရကီအစိုးရဝန်ကြီးတဦးကိုနိုင်ငံတွင်းဝင်ရောက်ခွင့်ရင်းပယ်လိုက်ပြီးတခြားတဦးကိုနေနှင်လိုက်ပြီးနောက်မှာတော့လက်တင်ခံနိုင်စရာမရှိတဲ့ဒီဆောင်ရွက်ချက်ပေါ်မှာအပြင်းထန်ဆုံးနှိမ့်လန့်နေတဲ့တုံ့ပြန်သွားမယ်လို့တူရကီဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံကနယ်သာလန်တန်ယုံကိုလည်းတူရကီအာဏာပိုင်တို့ကချိတ်ပိတ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့အစ အာဏာတိုးချဲ့နိုင်ရေးအတွက်နောက်လာတဲ့မှာလူမှုဆန္ဒခံယူပွဲကျင်းပနိုင်အောင်ကြိုးစားနေတဲ့တူရကီသမ္မတရစ်စစ်ဖီယာအာရူဝမ်ရဲ့တူရကီအစိုးရကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဆန္ဒပြသူ 2,000 နီးပါးတို့ကနယ်သာလန်နိုင်ငံရဲ့ဒုတိယအကြီးဆုံးရော်တဒမ်မြို့ကတူရကီကောင်စစ်ဝင်ရုံအပြင်ဘက်မှာစုဝေးခဲ့ကြပြီးနောက်မှာရဲတွေနဲ့ထိတိုက်တွေ့ခဲ့တာဖြစ်ပါတယ်။ညစကောင်ချော်ချိန်မှာတော့ရဲတွေကတူရကီကောင်စစ်ဝင်ရုံအနီးကဆန္ဒပြသူတွေကိုအင်အားသုံးပြီးစတင်မောင်းထုတ်ခဲ့ပါတယ်။အထူးကြုံနှိမ်နီးရဲတွေကလူထုကိုအင်အားသုံးပြီးနောက်ဆုတ်ဆေးခဲ့တာလို့ AFP သတင်းဌာနကဖော်ပြပါတယ်။ဥရောပတလွာတူရကီရဲ့လူမှုဆန္ဒခံယူပွဲလှုပ်ရှားမှုတွေကိုစန့်ကျင်မှုကြီးထွားလာတာကြောင့်မနေ့စနေနေ့ကတူရကီနိုင်ငံချိုင်းဝင်ကြီးမာဖတ်ကာဖူဆိုဂလူကိုနယ်သာလန်နိုင်ငံကပြည်ဝင်ခွင့်တမိခဲ့တာဖြစ်ပါတယ်။ဒီဆောင်ရွက်ချက်ကိုတူရကီသမ္မတရစ်စစ်ထေရအာရူဝန်ကပြင်းပြင်းထန်ထန်ရှုတ်ချပြီးတူရကီရဲ့နေတိုမဟာမိတ်နိုင်ငံဖြစ်တဲ့နယ်သာလန်နိုင်ငံကိုနာဇီလက်ကျန်နိုင်ငံတစ်နိုင်ငံလို့ပြောဆိုခဲ့တာဖြစ်ပါတယ်။